Shankaya Didaga Mubian Fruso Mune Nisin Solo Sekon Sibaga Lenachine Pikanidalo Didaganuga Viego Piovale Mubia Ma type with Pin Tan Tipwaga Tinaniga Sabi Guchin di Pikapan Chani Adalo Fruso Marole Tali Tiatuima Pikamuri Shine Chang Alima Pia Piva.
ဒီအတိုင်းနဲ့ဒေတာခေါ်ဂရင်းနီနဲ့ဖရူဆိုမျိုးနယ်မှာပြီးခဲ့တဲ့စက်တင်ဘာလတွေကစစ်ရင်တန်းတွေနဲ့ဝင်ရောက်ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်တွေနဲ့ဂရင်းနီဒေတာခံကာကွယ်ရေးတပ်တွေကြားအခုချိန်ထိနေစဉ်လုံးလုံးတိုက်ပွဲဖြစ်ပွားနေတာဖြစ်ပါတယ်ဖရူဆိုကထားလဲကြေးရွာတဝိုက်မှာတော့ဒီကနေ့အောက်တိုဘာလ12ရက်နေ့အထိ ဖရူဆိုမြို့နယ်ထားလဲကျေးရွာကနေဘောလခဲဖားဆောင်မဲဆဲအထိလမ်းကြောင်းပေါက်တာကြောင့်ဒီလမ်းဘက်ကိုအသုံးပြုပြီးတော့ထောက်ပို့နိုင်ဖို့စစ်ကောင်စီကကြိုးပမ်းနေတယ်လို့ဒေသခံတွေကခန့်မှန်းနေကြတာဖြစ်ပါတယ်။
လက်ရှိချိန်မှာဖရူဆိုမြို့နယ်ထားလဲကျေးရွာကနေဘောလခဲမြို့နယ်နမ်ဖဲကျေးရွာအထိတောက်လျှောက်စစ်ကောင်စီတပ်တွေရှိနေတာကြောင့်အချိန်မီဝေးတိုက်ပွဲဖြစ်လာနိုင်တာပါ။ဒါကြောင့်ရွာသူရွာသားတွေဟာကိုယ်နေအိမ်ကိုမပြန်ရဲကြပဲဘေးလွတ်ရာကျေးရွာတွေနဲ့တောတောင်တွေထဲမှာခိုးလုံနေကြရတာဖြစ်ပြီးတော့လက်နက်ကြီးပစ်ခတ်တဲ့နီးလာရင်ဘေးလွတ်ရာကိုပြေးလွှာပုန်းကိုနေကြရတာလို့စစ်ဆောင်ကပြ
VOA ကိုပြောကြားခဲ့တာပါ
။ Crusoe Wallace နာမတခြားမှာတော့တိုက်ပွဲတွေဖြစ်ပွားနေတယ်ပေါ့နော်။အဖြစ်ဖြစ်ဒီနမ်ဖဲကျူရာဝန်ကျင်မှာလည်းတနေ့ရပါနော်။စစ်ကောင်စီတက်ကောင်စီတက်တယ်နဲ့ကျွန်တော်တို့တော်လိုင်းတိုက်ပွဲတွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့အခုလောဆယ်ကြီးကတော့ဒီစက်တော်ရဲ့ကျင်းတွေအခက်အခဲမျိုးမျိုးကြောင့်ကျွန်တော်တို့စီရင်တင်ချက်လက်ကိုတိစေကျွန်တော်တို့မတိရသေးပါဘူးခင်ဗျာဟုတ
်အောက်တိုဘာလပထမအပတ်ထဲမှာဖရူဆိုဘောလက်ခဲလမ်းမတစ်လျှောက်ရက်ဆက်ဆိုလိုတိုက်ပွဲတွေဖြစ်ပွားခဲ့တာပါပြီးခဲ့တဲ့အောက်တိုဘာလ9ရက်တနင်္လာနေ့တုန်းကတော့ရှမ်းကယားနယ်စပ်မိုးပြဲမြို့မှာကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေအကြမ်းတနေကုန်နီးပါးတိုက်ပွဲပြင်းထန်ခဲ့တယ်လို့မြို့ခံတအူးက VOA ကိုပြောပါရယ်။နောက်ရက်တွေမှာတော့တိုက်ပွဲမပြင်းထန်နေပေမဲ့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့မကြမကြပစ်ခတ်တိုက်ခတ်နေတဲ့အကြောင်းအခုလိုပြောပြပါရယ်
။ဝင်းကြီးတော့တော်တော်ဖြစ်တယ်စစ်ဆန်နဲ့မနဲ့6နိုင်ကတည်းကဖြစ်တာအတတော်တိုက်ပွဲပြင်းထန်7နိုင်9နိုင်ထိဖြစ်တယ်မှာဒီမှာတိုက်ပွဲငယ်တော့လက်နက်ကြီးတွေလမ်းထူတာပေါ့မြစ်ထဲဆန်သူနောက်ဆန်တဲ့ရတော့ဒီတိုင်းပဲလက်နက်ကြီးလမ်းထူတာတွေအမနစ်နေ့ခေတော့လက်နက်ကြီးနဲ့ပတ်တူတယ်နော်ညအဲ့ဒီစေတော့သူသနာဖောက်တော်တွေအလောက်ဝတ်နေဒီသနာပြစ်တာနေကြတဲ့အမဲနှစ်ဖက်ပြည်တာတော့မဟုတ်ပေါ့
ဒီနေ့ကနေတော့ကစစ်ကောင်စီဘက်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးဟာစီကားတက်ရောက်ကနဲ့စီကားနှစ်ရောက်ကကြမှာကြာရောက်ပောက်ခွဲခဲ့တဲ့အတွက်အသက်84နှစ်အရွယ်အဖွားအိုတဦးအသက်30အရွယ်တဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်းပြောပါရယ်မိုးပြဲမြို့ပေါ်မှာပြန်ပြီးတော့တိမ်းရှောင်နေကြရတဲ့မြို့ကန်တွေဟာစစ်ရေးအစီအစဉ်အခုထက်တင်းမာလာရင်တော့ချက်ချင်းဆိုသလိုတိမ်းရှောင်နိုင်ဖို့အရေးပေါ်ပစ္စည်းတွေအဆင်သင့်ပြင်ထားရတယ်လို့လည်းပြောပြပါရယ်ရှင်